Texas Tech တို့ကသုတေသနပညာရှင်တွေဟာဉာဏ်ရည်တို့နည်းပညာ AI ကိုသုံးပြီးငရေလုံးနိုင်ခြေခမန့်ချက်တွေပိုကောင်းလာအောင်ကြိုးစားနေကြပါတယ်။ Texas မြို့တော် Austin ကနေ VOA သတင်းထောက်ဒင်းမီရှယ်သတင်းပေးပို့ထားတာကိုဒေါခင်မျိုးသက်ကတင်ပြပေးပါမယ်ရှင်။
ကဘာတလွမ်းမှာပျက်စီးမှုကြီးမားတဲ့ငရင်တွေလှုပ်ခဲ့ပေမဲ့ဘယ်သူမှကြိုးပြီးမသိခဲ့ကြဘူးလို့ Austin မှာရှိတဲ့ Texas State ကတူ UT ကဘူမိရူပဗေဒပါမောက္ခရှာဂေးဖာမောကပြောပါရင
် Predicting earthquakes
is ဒီကေရောမြေငလျင်ပညာရမှာငလျင်တွေကိုကြိုတင်ခံမှန်းဖို့ဆိုတာအားလုံးကြိုးပမ်းနေတဲ့ကိစ္စပါလွန်ခဲ့တဲ့နှစ်ပေါင်း100ကျော်လောက်ကတည်းကစူးစမ်းနေကြတာပါ
UT သုတေသနအဖွဲ့ဟာလွန်ခဲ့တဲ့နှစ်နှစ်အတွင်းထုတ်ခဲ့တဲ့ငင်းရင်ဆိုင်ရာအချက်အလက်တွေနဲ့ AI နည်းပညာကိုသုံးပြီးအပြည့်အစုံများတဲ့ငင်းတကယ်လှုပ်တဲ့အခြေအနေကိုကြိုတင်ပြီးခန့်မှန်းဖို့အတွက်တဘာဝနဲ့ရှင်ပြီးပုံစံထုတ်ခဲ့ကြတာဖြစ်ပါတယ်။အဖွဲ့ခေါင်းဆောင်ဖြစ်တဲ့ UT တက္ကသိုလ်စီးပွားရေးဘူမိဗေဒဌာနကလက်ထောက်ပါမောက္ခရန်ကင်ချန်းကတော့ဒီပြိုင်ပွဲမှာသူတို့နိုင်ပါတယ်တဲ့။ငင်းရင်လှုပ်မှာကိုရောဘယ်နေရာမှာလှုပ်မယ်ဆိုတာနဲ့ပြန်အပါဝင်ဒီငင်းရင်တွေနဲ့ပတ်သက်ပြီးရာခိုင်နှုန်း80လောက်တိတိကျကျခန့်မှန်းနိုင်ရတယ်လို့လည်းပြောပါတယ
် Because of the competition we have a very good test
stand ဒီပြန်ပွဲမှာကျွန်တော်တို့ကတကယ်ငလျင်လှုပ်ချိန်မှာရတဲ့အချက်လက်တွေနဲ့စမ်းသပ်တာလို့တိတ်ကိုရေးကြည့်တဲ့စမ်းသပ်မှုနဲ့အချက်လက်ကောင်းတွေရခဲ့တာကြောင့်ပ
ါအခုရခဲ့တဲ့ AI model မှာခန့်မှန်းချက်အတွက်အချက်လက်တွေကိုထည့်ပေးပြီးပုံစံထောက်ရပါတယ်ဒါကိုလူသားတွေလုပ်ဖို့အတွက်တော့ခက်တယ်လို့လဲချမ်းကပြောပါတယ် UT ဖွင့်တဲ့လက်တွဲပြီးလှုပ်ဆောင်နေတဲ့ Texas State နိုင်ငံရင်တိုင်းတာကြီးကွန်ရက် Tech Net ကစုံစမ်းစစ်ဆေးမှု Alexandra Safari Dick ကတော့
We could identify which are the parameters of the ground motion
ဟလီယမ်လောက်ခင်မှာမြေပြင်လှုပ်ရှားမှုဒါမှမဟုတ်လျှက်စစ်တန်လိုက်တဲ့တိုင်းနဲ့စနစ်မှာတွေ့ရတဲ့အပြောင်းလဲတွေကိုစစ်ဆေးနိုင်ပါတယ်ဒါကြောင့်အဲ့ဒီမှာအပြောင်းလဲတွေတွေ့မယ်ဆိုရင်တော့ငလျင်လှုပ်တော့မယ်ဆိုတာကိုခမန်းနိုင်ပါတယ်
။တချို့ငလျင်လေးတွေလှုပ်မယ်ဆိုတာကိုဒရင်တစ်ပတ်လောက်ကြိုးပြီးခမန်းနိုင်တယ်နဲ့အများစုကတော့လှုပ်ခါနီးမှပဲပြောနိုင်တယ်လို့သူတို့အဖွဲ့ကပြောပါတယ်
။ The most accurate prediction may come just
တိကျတဲ့ခမန်းချက်ကိုတော့လှုပ်ခါနီးမှပဲခမန်းနိုင်မှာပါ။ဒါပေမဲ့ကနဦးသတိပေးချက်စနစ်အတွက်တော့ငလျင်မလှုပ်ခင်ကလေးမှပဲသတိပေးဖို့လုံလောက်တဲ့အချိန်ရှိပါတယ်
။သူတို့အဖွဲ့ဟာနောက်မှလှုပ်တဲ့ငရင်တွေကိုခံမနိုင်ဖို့အတွက်ပထဝီအနေအထားအမျိုးမျိုးမှာလှုပ်ခဲ့တဲ့ငရင်ဆိုင်ရာအချက်အလက်တွေကိုသုံးပြီးစမ်းသပ်မှုတွေလုပ်နေပါတယ်